မသိအောင်မြို့နယ်ထဲမှာအခြေချထားတဲ့အစိုးရစစ်တပ်တပ်ရင်းသုံးခုကိုရခိုင်လက်နက်ကန် AA အဖွဲ့ကမနေ့ကပြစ်ခတ်မှုဟာသတိပေးရုံသာဖြစ်တယ်လို့ AA အဖွဲ့ရဲ့ကြော်ခွင့်ရခိုင်သုခကပြောပါတယ်။အဲဒီနောက်ပြန်လည်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးအနီးအနားကျေးရွာကအရက်သားတွေထိခိုက်ဒဏ်ရာရတာရှိပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်မြောက်ပိုင်းရဲ့တိတောင်မြို့မှာရှင်းရှားတာလဲမြန်မာစစ်တပ်ကတပ်ရင်းသုံးခုကိုမနေ့ကတောက်ကြနေညနေ 7:00 နာရီလောက်မှာအေဖွဲကလက်လက်ကြီးတွေနဲ့စက်တင်ပြစ်ခတ်ခဲ့တာကြောင့်တနေ့6:00နာရီကြာပြန်လည်ပြစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်။မြန်မာတပ်တွေဘက်ကမကြာခဏဆိုလိုလက်လက်ကြီးတွေနဲ့ပြစ်ခတ်တာတွေလုပ်နေတဲ့အတွက်အေတပ်ဖက်ကခုလိုတုံ့ပြန်တင်ပြရတာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီမနေ့ကဒီနိုဝင်ဘာလ15ရက်ဒီညမှာဒီ90နာရီလောက်မှာပေါ့နော်ဒီကနေ70တောက်ရဲ့ဝတိတော်ချိစိတ်ကြီးခမား936 938 938အဲ့ဒီတိုင်းရင်းဆိုင်ရာစုတွေကိုကျွန်တော်တို့သခန်းကျက်ကိုဆက်တက်နေပြီးတော့ဟိုတတိပိပိဋကမှုတွေလောက်ခဲ့တာရှိတယ်။ဆိုတော့ဒါကြောင့်ဟိုတတိပိပိဋကမှုတွေလောက်ရတယ်လို့ဆိုလို့ရှိရင်ဒီဓမ္မစစ်တပ်ဟာဒီတိုင်းရင်းဆိုင်ရာစုတွေကနေပြီးတော့မှလက်လက်ကြီးတွေနဲ့ဒါမဆင်းမဆင်းရောင်းတာပိဋကမှုတွေကိုနော်ဒီရဲ့တိုင်းဒီမှာပို့ပြီးတော့လောက်ရတဲ့အခြေအနေလို့ကျွန်တော်တို့ဘက်ကလည်းဟိုတန်ရန်တတိပိပိဋကမှုတွေကိုလောက်ဆောင်ခဲ့ရတာဖြစ်တယ်ကြာဒီကြောက်ဆုံးမှုကတော့ဟိုအပြည့်အစုံနဲ့မတရားဘူးပြဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေပြီလို့ရှိသေးတယ်
။အဲအဲဘက်ကပြစ်တာသိမကြပါနဲ့စစ်တပ်ဘက်ကတော့မနေ့3နာရီလောက်ချင်းကျေးရွာနီနာတောင်တန်းတွေကိုပြစ်ခတ်နေတာဖြစ်တယ်လို့ခိုင်ဒုခကဆက်ပြောပါတယ်
။ဟိုအဲ့ဒီကျွန်တော်တို့ဘက်ကတတိပိပြစ်ခတ်တာကဟိုအရှင်ကဟိုသိမကြဘူးပြနော်ကျွန်တော်တို့တတိပိပြစ်ခတ်တာလောက်ကိုလုပ်တာဆိုတော့ဘုမစစ်တပ်ဘက်ကရောသူတို့ဒီဟိုညဟုတ်ကြပါနော်မနေ့မိုးလောအားလုံး3နာရီလောက်ရှိအောင်သူတို့ဒီဒီရက်စကားတွေကနေပြီးတော့လည်းလည်းကြည့်ရမင်းဒါဟိုအဲ့ဒီအနီးမှာတလောက်ကိုအကုန်လုံးရန်တာပြစ်ခတ်မှုတွေကိုတရားလုံးလုပ်ခဲ့တယ်လို့ကျွန်တော်တို့သိရတယ်။ဆိုတော့ဒီကျေးရွာသားတွေထိခိုက်မှုအခြေအနေအဲ့ဒီဥစ္စာတွေလည်းကျွန်တော်တို့ဟိုဆက်ပြီးတော့စဉ်းစားနေကြရရှိသေးတယ်
။အခုလို့ပြစ်ခတ်ခံရတာမှန်တယ်လေ။အဲခွေးကပြစ်လိုက်တဲ့လည်းလည်းကြည့်တွေဟာစစ်တပ်စခန်းတွေစီမထိပဲပတ်ဝန်းကျင်ကကျေးရွာတွေကိုတော့ထိရလို့မြန်မာတပ်ဖွဲ့ကပြန်ပြောပါတယ်။အနောက်ပိုင်းတိုင်းစစ်ထာနယ်ချောက်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးက
အော်တခါကိုဝန်တိုက်တာမဟုတ်ပါဘူးအဲ့ဒီရသီတောင်ရဲ့တိတောင်ရဲ့အရှိဘက်မှာကီလိုမီတာ10000လောက်ကွာဦးတော့မှာဟုတ်ကွာဒီဆိုကွာဒီဆိုအဲ့ကွာဒီဆိုကဒီကောင်ကြီးဟလာစောတိုက်ကုန်းကိုယူစားတဲ့အားနဲ့ဒီကောင်ကြီးဖြန့်တယ်ကွာဒီဆိုနေရာနဲ့ဖြန့်ပြတဲ့အခါမှာသူတို့ပြစ်လိုက်တဲ့ပုံကြီးကအဲ့ဒီတက်နေရာကိုမကြဘဲနဲ့အဲ့နာမှာဟလာဟိုရွာနေပါရှိတယ်အဲ့နာမှာနော်ဟလာအော်နောက်တူရှင်နဲ့နောက်တူရှင်ရွာနေရောအဲ့နာမှာကြာလို့ဟောရခိုင်တော့ဒီနောက်ခေါင်းတော်တန်ရတယ်ဆိုသိရ
ဘသူပြစ်တယ်ဆိုတာကိုသိချာမသိရပါနဲ့နှစ်ဖက်ပြန်လိုက်ပြစ်ခတ်တာတွေကြောင့်တိုက်ပွဲဖြစ်ပေါ်တဲ့အနီးပတ်ဝန်းကျင်ခြေရွာမှာအရသာထိခိုက်မှုတွေရှိတော့ခဲ့ပါတယ်ကတောက်သူရှင်ခြေရွာအောက်ရှော်ရီမုံဦးမုံမြအေးကအခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ကတောက်သူရှင်ရောကမင်းကလေးကသူ့တန်ရာအခြေအနေလေးကတော့လက်မောင်းအကူလိုက်ပြီးခြံတော့တာဆိုးလို့ဆိုးသွားတော့ဆရာမဆူရတော့အဲ့ဒီစီချက်တွေကိုခရိုကြီးကဟုတ်ပြီတော့ကတက်တာတဲ့အနေထားကိုရောက်တော့ကြာခါလို့ပြီအားမသိပြရပါဘူးမတက်တခါကြည့်တော့က
လက်ရှိရှင်မှာတော့တက်နေနေတဲ့ခြေပါတွေကဒေတာခင်တွေကတော့ကြောက်လိုက်ပြီးတခြားဘင်းလွှဲရာခြေပါတွေကိုထွက်ပြေးနေကြပါတယ်ဒီတိကျမှုတွေမဖြစ်ပေါ်ခင်မနေ့ကနေ့လယ်ပိုင်းမှာလည်းရတိတော်မျိုးနေနဲ့မြောက်ဦးမျိုးနေတွေမှာတက်နေအဖွေကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီကြောက်တော်မျိုးနဲ့တရက်တပင်ကြေးရွာနဲ့တခြားနီးနားရွာကဒေသခံတွေကိုတပ်မတော်ဖက်ကဖမ်းဆီးစစ်ဆေးနေတာတွေလည်းရှိပါတယ်။အခုဆိုရင်ရခိုင်နောက်ပိုင်းဒေသမှာတက်နေအေရားမှာတိုက်ပွဲတွေပြင်းထန်လာသလိုစစ်ပေးဆောင်ဦးရဟာလည်းရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ရဲ့စစ်တမ်းအရာ9000နီးပါးရှိနေပြီးအရာသားတွေဆုံးသူထိခိုက်ဒဏ်ရာရသူတွေနဲ့နှစ်ဖက်ဖမ်းဆီးစစ်ဆေးခံနေရသူတွေလည်းအများအပြားရှိနေပါတယ်။